င်တော့ခင်ဗျာဒီနေ့ကျွန်တော်ခွန်ရင်ဆုံးကိုဆက်လို့ရတဲ့အကြောင်းကတော့လေကေကောမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအချက်တကယ်တော့ဒီလေကေကောဆိုတဲ့ဒီသားဟာ2015မှာ KNU နဲ့တမတော်နိုင်ငံအလားလားကောင်းတဲ့အချိန်မှာဒုက္ခကလေးကိုနေရာချထားပြီးဖို့ဆိုပြီးတော့တိတ်ကောင်းမွန်တဲ့ယူခြင်းနဲ့ဖွဲ့စည်းခဲ့တဲ့ဒီသားလို့ကျွန်တော်သိရပါတယ်ဒီညချင်းနိုင်ငံရေးပြယုတ်ဒီသားတခုဆိုရင်မှားမှန်မဟုတ်ပါဘူးဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့နိုင်ငံရေးအလားလားကို block ထိုက်တော့လဲဆိုတာကိုကျွန်တော်ကမေ့နေတာဖြစ်ပါတယ်ပထမဆုံးကတော့ကျွန်တော်ဆိုတော့ပြောရဲနေကေကောတီထောင်ရရဲ့ရွေကြအာငင်းငင်းရေးပြားရုပ်လို့ဆိုပေမဲ့တချို့ကသုံးသက်လာကြတာကျွန်တော်ကြားပါတယ်ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လူကျင်လို့အစကတည်းကဒီရွေကြတာခဲ့တယ်ဆိုပြီးတော့လည်းပဲသုံးသက်လာကြပါတယ်အခုခါမှာအဲ့ဒါဘယ်လောက်အချိန်မီရှိတဲ့သုံးသက်ချက်လို့ထင်ပါလဲခင်ဗျဟုတ်ကဲ့ကျွန်တ
ော်အနေနဲ့ကတော့အခု PPS မှာကျွန်တော်ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကဦးစားပေးပြီးတော့ကျွန်တော်တင်ပြပါမယ်။ကျွန်တော်တို့ဒီလေးကိကောဆိုတာမြို့ရဲ့အဝန်းဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငယ်ကြီးအရာငင်းငယ်ကြီးတံမိုးနေတဲ့အမြန်ကြီးမားပါတယ်။ကျွန်တော်နိုင်ငံကြီးတံမိုးနေတဲ့ကဒါအမြန်ကြီးမားပါတယ်။ဒီငင်းငယ်ကြီးရဲ့အဓိပွင့်လို့ပြောရတဲ့မြို့ဖြစ်ပါတယ်။အဲ့တော့ဒီကိအတွက်ကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနေပုံဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမျိုးကိုတည်ထားတာပါ။အဲ့ဒီအချိန်မှာကျွန်တော်တို့ကအပြန်အလှန်ယုံကြည်မှုတွေအပြန်အလှန်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတည်ထောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ်။အခုနေခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအင်အားစုတွေကိုပဲအဓိကအနိုင်ယူနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဒီမျိုးတွေကိုဒီလိုဝင်နေဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာကတော့ကျွန်တော်တို့အဆင်ပြေချုပ်ဆိုခဲ့တဲ့အပြစ်ခတ်ရက်တွေစာချုပ်တွေနဲ့NCA ရဲ့စံတန်ဘိုးတွေကိုဟိုဖြစ်ရည်ရည်ဒီဖြစ်နေရည်ရည်ဒီဖြစ်နေပေါ့လေအဲ့ဒီ NCA ရဲ့စံတန်ဘိုးတွေအဖြစ်ကရက်စီရဲ့စံတန်ဘိုးတွေငင်းငင်းရဲ့စံတန်ဘိုးတွေကိုငင်းချိန်ဖြစ်စီလိုက်တာပဲလို့ဒီလိုကျွန်တော်ပြောမှာဖြစ်ပါတယ်။တနည်းအားဖြင့်ပြောရင်ဒီကျွန်တော်တို့ NCA စာချုပ်ရဲ့အကောင့်တွေပုံမှုကိုချိန်ချောက်လိုက်တာလဲဒီသဘောရောက်တယ်လို့ပြောမှာဖြစ်ပါတ
ယ်။ကြည့်ရကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီငင်းငင်းရဲ့ယူရချက်ဆိုတာကအစကတည်းကဒီဒေသမှာစစ်တပ်ကလူရင်းချေကိုယူဖို့ထူပါဖို့ဆိုတဲ့ရွေချက်ပါခဲ့တယ်ဆိုတာကိုစာပြီးလူများတကယ်ရှိခဲ့မယ်ထင်ပါလ
ားစစ်တပ်အနေနဲ့ကတော့အများအားချေကိုရယူရတော့အများအားသာသူ့ရဲ့ဒီဟာတရားနေတဲ့နေရာတိုင်းမှာတော့ဒါကျိုးပန်းဆောင်ရွက်တာပါပဲသို့တော်လည်းအဲ့ဒီကာလမှာရှိခဲ့တဲ့နောက်ခေါင်းဆောင်တွေရဲ့ယုံကြည်မှုတွေဂရီကဝတ်တွေကိုတန်ဖိုးထားပြီးတော့အဲ့ဒီကာလကအစိုးရခေါင်းဆောင်တွေတပ်မတော်ခေါင်းဆောင်တွေပေါ်မှာဒါတန်ဖိုးထားတဲ့ယုံကြည်မှုတွေအများသာကိုဒီထောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီလေးကေကောမှာလောလောဆယ်ဖြစ်လာတဲ့ immediate cause ကတော့လေးကေကောမှာရောက်ရှိနေတဲ့ဒါသစ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး activist တွေကိုဝင်ဖန်လာတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တက်မတော်နဲ့သာအရင်တုန်းကလိုညီငယ်ရေးဆန္ဒသဘောထားတွေလူနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကယ်လားလေလေကူဖြစ်ရှင်းမရမယ့်တခြားလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းအရာဘာလို့ပြောလို့ပါလဲခင်ဗျာ
။အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိပါဒီနေ့ကင်းညီနဲ့ပေါ့နော်ဒီတပ်မတော်နဲ့အကြောင်းမှာတင်းမာမှုတွေကဟိုရှိခဲ့ပါရဲ့ပြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးရှင်ရှင်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေရှိခဲ့တယ်တင်းမာမှုတွေကျွန်တော်တို့ချော့ချနိုင်ခဲ့တာတွေပဲရှိခဲ့ပါတယ်အခုဖြစ်တာကတော့ဒီနေ့တန်မှန်ကင်းညီနဲ့စစ်ကောင်စီကတပ်မတော်ကြားမှာတင်းမာခြင်းမျိုးမဟုတ်တော့ဘူးကျွန်တော်တိုင်းပြည်နိုင်ငံရေးအခြေအနေပတ်ကောင်းပါဘာဖြစ်နေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတွေအလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်။အဲ့ဒါကကျွန်တော်နောက်ဆုံးပတ်ကောင်းဖြစ်ပ
ါဒီအခုလောလောဆယ်ဖြစ်နေလေးကေကွာတမဟာ6လို့ပြရပါတယ်။ဆိုတော့အခု KNU တစ်ဖွဲ့လုံးဟာကနာခမင်းတို့ပြောတဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြစ်သားဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကိန်းညီနေနဲ့ကတော့ဒီ NCA အပါဝင်ပြည်နယ်ဆင့်ပြည်တော်ဆိုရှင်အပြစ်ကရက်သေးရေးစာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းတင်းတင်းတစ်လျှောက်လုံးမှာဆောင်ရွက်ခဲ့တယ်သို့တော်လည်းသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့က တင်းအာဂမီလေးမှာသူတို့တရားဝင်ထုတ်ပြန်ကြတာလာရှိတယ်။ဒီဆိုစင်းလေးလမ်းကြောင်းဖွင့်ကြတော့လည်းပဲဒီလူလူကြီးရဲ့အသက်ဝင်ကြီးကျယ်တော့ကာကွယ်ရမစွန်ဘူးလေဆိုတော့သူပြတ်ပြတ်သားသားတော့တော့ရက်တည်ရဖြစ်ပါတယ်။အခုချိန်ကမှတော့ဒီလူလူကြီးရဲ့အသက်ဝင်ကြီးကျယ်ကိုထိခိုက်လာတယ်၊နစ်လာလာတယ်။ဒီဟာတွေရှိတဲ့ပုံမှာတော့ကျင်းကျွာလေဒီပေါ်မှာသူထုတ်ပြန်လာတဲ့သဘောထားတွေပေါ်မှာတော့ဟိုသူရက်တည်မှာပဲဖြစ်ပါတယ်။ဒါကျင်းကျွာကပြဿနာဒီဖြစ်တဲ့ပြဿနာကကျင်းကျွာကစတာမဟုတ်ဘူးဒါစိတ်ကောင်းစီကစတဲ့ပြဿနာဖြစ်ပါတယ်
။အခုလေးကြီးပေါ်မှာဖြစ်တဲ့အထက်မှာ KNU Plus PDF ပုံရတကြရလို့သိရပါတယ်ဆိုတော့ EAO တွေနဲ့ဒီ PDF တွေနဲ့လက်တွဲကူချိန်ကြီးကဘယ်လောက်ထိထိုင်နေပါသလဲ။ဒါ ad hoc လောလောဆယ်တိုက်ပွဲအတွက်သာစီမီရီမှာလိုအပ်တဲ့အတွက်ပူပေါင်းလုပ်ဆက်သလားဆက်နိုင်နိုင်အခြေခံအချင်းတွေတည်ရပူပေါင်းနေရပြီလို့သုံးသပ်လို့ရမှာခင
်ဗျအခုနေခါမှာကျွန်တော်ဒီတိုင်းဒီမှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆက်အနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲနေပြီးတော့ဒီဆောက်ရေးဖြစ်ပါဒါကတော့ကျွန်တော်တို့အားလုံးတော့ဒီရားမှာသူရဲ့အခြေခံပုံသဘောထားဖြစ်ပါတယ်အဲ့တော့ဒီပုံသဘောထားရက်တည်ချက်ကတော့ဒီကျွန်တော်တို့ကသူရဲ့ဥပမာအခြေခံပြီးတော့လည်းဆောင်ရွက်နေကြတယ်လို့ကျွန်တော်အဲ့လိုပြင်ပါတယ်
ဟုတ်ကဲ့ဆိုတော့သွားသွား KNU တိကျအောင်တော့ကျွန်တော်ပြောပြီးပြီ NCE မှာပါတဲ့ကျန်တဲ့အဖွဲ့တွေလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့သဘောထားတော့တသွေးတပံနဲ့တညီရွဲဖြစ်သွားပြီဒါသတိမဟုတ်တချို့အဲ့ဒီ NCE လက်မှတ်ထိုးတဲ့အဖွဲ့တွေကြားထဲမှာပဲတစ်ဖွဲ့နဲ့တစ်ဖွဲ့မညီညွတ်နိုင်တာရှိနေသေးတာခင
်ဗျာတဖွဲ့ကျန်သွားဆောင်နိုင်မှုတွေကတော့သူ့ဒေသနဲ့သူ့အခြေအနေသူကတော့ကွာခြားချက်တွေရှိနေတယ်လို့ဆရာနာရှင်ဒီမျိုးကိုချုပ်နေပြီးတော့ပြည်တော်ကြီးအောင်စုကိုစူဆောင်းအောင်ဆိုတဲ့အားကတော့ဒါကျွန်တော်တို့အားလုံးပြည်ရဲ့ပုံသဘောထားဖြစ်ပါတယ်။ဒီပြည်ရဲ့အခြေအနေချက်တွေမှာလည်းအဲ့ဒါတွေကိုရှင်းပြတာကတော့ထပ်ပြီးထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။ဒီပြည်ရဲ့အခြေအနေကတော့လက်ရှိနိုင်ငံရေးချက်တွေကိုဖြည့်ရှင်းနိုင်ရေးကိုတော့ကျွန်တော်ဆွေးနွေးတဲ့ညီညာနဲ့တွားဖို့ကိုလည်းကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရွက်နေကြပါတယ်။သို့တော်လည်းပဲဒီ link ကိုကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာသောရဲခတ်မှုကိုဖြစ်စေပါတယ်။ဒါကြောင့်လည်းဆိုတော့ဒီလိုပဲသဘောတူညီမှုတွေလောက်ထားပြီးရှိနေတာမျိုးအတမလို့ကတော့အချိန်ကြီးချိုးပေါက်သွားမှာပဲဒီက message ကတာအတိုင်းသားလက်နက်ကန်ဒေါ်လာရေးဖွဲ့စည်းတွေတားလိုက်တာဖြစ်ပါတယ်
ဟုတ်ကဲ့ NCA လက်မှတ်ထူထားတဲ့တိုင်းသားအင်အားစုတွေဟာလှုပ်ဆောင်နိုင်တဲ့အတိုင်းသားကတော့သူတွေတိုင်းသူပွာမယ်လို့ဆိုခဲ့ပါတယ်ဒါလှုပ်ဆောင်နိုင်တဲ့အတိုင်းသားကခံယူချက်နဲ့သဘောထားကတော့တပြင်းရဲ့ဖြစ်ပြီးဆွဲသဘောလို့ကျွန်တော်နားလည်ပါတယ်ခင်ဗျားပြောတဲ့အချက်မှာဆိုတော့ဒီတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေအားလုံးဟာတတိယပြည်တော်တပ်ပေါင်းစု United Front ဘောမျိုးနဲ့ဖြစ်လာနိုင်တဲ့အလားလားရှိပါမှာအခုကမှအထူးသဖြင့် NCA မှာလက်မှတ်ထိုးတဲ့အဖွဲ့တွေ plus PDF တွေက United Front ခုအနေနဲ့ဖြစ်လာနိုင်ပြီလို့ဆိုနေတာခင်ဗျာ
ဒီအကြီးကြီးကတော့ဒါသူ့ရဲ့တိုးတက်ဖြစ်ကုန်လာတဲ့အခြေအနေပေါ်မှာတော့မူတည်မှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာကျွန်တော်တို့ရဲ့ PDF ကိုစုဖွဲ့တာက NCA အကောင့်တွေပုံပြီးပုံမှာမူတည်ပြီးတော့ကျွန်တော်တို့စုဖွဲ့တာလာဖြစ်ပါတယ်ကျွန်တော်တို့ကဒီ alliance ပေါ့နော်မဟာမိတ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီစီးရင်နိုင်ငံတပ်ပေါင်းစုနဲ့ဖွဲ့စည်းထားတာမဟုတ်ပါဘူးသို့တော်လည်းဒီနေ့တိုင်းပြည်မှာပေါ်ဖြစ်ထွန်းတဲ့အခြေအနေမြေသားတွေကကျွန်တော်တို့အကြမ်းမှာစုဖွဲ့မှုကိုတော့ဘယ်လိုစုဖွဲ့ကြမလဲဆိုတာလည်းကျွန်တော်တို့ဒါကိုအလေးနဲ့ချွေးရင်းနေကြတာဖြစ်ပါတယ
် NCA လက်မှတ်ထိုးတဲ့အဖွဲ့တွေအပြင် NCA လက်မှတ်မထိုးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့NCA လက်မှတ်ထိုးအဖွဲ့ရဲ့အကြဆက်ဆံရေးကတော့ဘယ်လိုရှိရလဲခင်ဗျာအခုခါမှာဒီကိစ္စမှာဆွေးနွေးညီနိုင်မှုတွေသဘောတူမှုတွေဥပပေါင်းဆောင်ရွက်မှုတွေများရှိနေပါဗလား
ကျွန်တော်တို့ကဒီအရာလေးကိုတော့ဒါအလွတ်သဘောရတော့ဒါဆွေးနွေးညီနိုင်မှုအတွက်တိုင်းသားလက်နက်ကတော်လိုင်းအဖွဲ့ကြီးကြီးဒီလက်ကတရားချစ်ယူလဲ PDC မှာတော့ဒါအလုပ်ဖွဲ့ကိုဖွဲ့စည်းပြီးတော့တောင်းပေးထားပါတယ်အဲလက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ကတော့ဇုံတရားတော့ချိန်ယူရမယ်လို့ထင်ပါတယ်ဒါဖြစ်ရေကိုကျွန်တော်ကြိုးပမ်းဆောင်ရွက်နေပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးညီကုန်းသူပြင်လာတော့အခု၄ကီဂေါ်ကိုဝင်တိုက်လိုက်တဲ့၄ကီဂေါ်မှာတိုက်ပွဲဖြစ်နေဆိုတာအပေါ်ရန်အားချင်းတာမန်တိုက်ပွဲသာဆိုရင်မြန်မာနိုင်ငံရဲ့ညီညာရေးအလားအလာအတွက်ဘယ်လောက်ထိရဲရဲခတ်သွားသလဲဆိုတာကိုအတင်းအဝေးပြန်ပြောပေးပါခင
်ဗျာကျွန်တော်တို့အတိုင်းဖြေကြတော့ဒီအမ်တန်ကိုညီညာနဲ့ပတ်သက်ရင်ကျွန်တော်တို့ထိခိုက်မှုကတော့ညီညာရေးအတွက်ကောင်းနေတဲ့အတွက်အမ်တန်ထိခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့သူ့အနေနဲ့ကတော့ဒီလာရင်ချိန်မုန်းကြီးကိုပဲဥတည်ပြီးတော့ဗောနော်လှုပ်ရှင်လာဦးပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ကြံတဲ့ဟာကိုဆက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုစရင်ကျွန်တော်တို့ကအပြစ်ကရဲ့စီးစာချုပ်တွေကိုအလေးနဲ့ထားပြီးတော့ထိုင်ထိုင်ဆောင်ရွက်တဲ့ကျင်းညီနဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုဖြစ်တာဖြစ်သွားတာဖြစ်ပါတယ် အထူးလူတွေစလုံးကဂျပန်ပါဝင်ပေါ့နော်ဘဝကြီးငင်းငင်းကြီးကူညီခြင်းနဲ့နိုင်ငံတကာတိုင်းဝိုင်းတွေအတွက်လည်းဒါစိတ်ပျက်စရာဖြစ်ပါတယ်။နောက်တစ်ချက်ကတော့ဒီလူခုတမတော်နဲ့စစ်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးစီးနင်းမှုတွေအပေါ်မှာဘလို့ယုံကြည်ရမလဲဘလို့သဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့အတွက်ကိုလင်းကုန်ထုတ်စရာဖြစ်တယ်လို့ဒီအပေါ်မှာယုံကြည်မှုပါလေပဲဒါကြောက်တစ်ချက်ကြောက်သွားတာပေါ့ဟုတ်ကဲ့သဘောထားလို့ရှိပါတယ်
ဟုတ်ကဲ့
ကြောင့်မလို့ဒီနေ့ဒီတိုင်းပြည်ရဲ့ကြက်ကဒီကိလေသာကိစ္စဟိုဖြည့်ရှင်းတဲ့အခါမှာလည်းပဲကျွန်တော်မြင်ရတော့ဒီစစ်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပုံမှာလေးလေးနဲ့ပြန်သုံးသပ်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒါဆိုတော့ကိရင်ကြီးကတော့သူတို့ဒီသဘောထားကြီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့လို့စိတ်ရည်ရကြီးကြော့မှုတော့သူတို့ကောင်းကောင်းခံတဲ့သဘောကမရှိဘူး။ပြင်းလေပဲခုနကကျွန်တော်နိုင်ငံရေးသက်ဆောင်တာတော့ဆရာနာရှင်စနစ်ကိုပြင်းပြထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြန်တာဆန့်ကျင်နေကြတဲ့ကာလဖြစ်ပါတယ်။